ဒီ2014ခုနှစ်လူဦးရေသကောင်းစင်းအစီရင်ခံစာကိုအခြေခံပြီးတော့လေကုလသမဂ္ဂလူဦးရေရန်ပုံငွေအဖွဲ့ကဒီနေ့ထုတ်ပြန်တဲ့ထုတ်ပြန်ချက်မှာဒီမြန်မာနိုင်ငံမှာ9နှစ်အောက်ကလေးငယ်တွေတေဆုံးမှုကအာဆီယံနိုင်ငံတွေကြားမှာဆိုရင်ဒုတိယအများဆုံးဖြစ်နေတယ်လို့သိရတယ်ရှင်။အဲ့ဒီကိစ္စနဲ့ပတ်သက်ပြီးနည်းနည်းလောက်ရှင်းပြပေးပါအောင်ရှင
်။ဟုတ်9နှစ်အောက်ကလေးတုံးငယ်ရေတေဆုံးရပတ်သက်ပြီးတော့2014ခုနှစ်လူဦးရေရဲ့အိမ်အိမ်ကျောင်းရတကောင်းစင်းရဆိုလို့ရှင်အရှင်မွေးသက်ဆောင်မှာ82ရောက်ကသိရဆိုတာတော့တော်မြင့်တာပေါ့နော်။ဒီလိုမြင့်ရခြင်းကျောင်းရင်းကလည်းမျိုးမျိုးရှိတယ်သူတို့ဖြင့်အာဟာရထိုးတက်မှုနဲ့ချာယောဂအခြေအနေတွေကြောင့်လည်းဖြစ်နိုင်တယ်ပေါ့နော်အထူးသဖြင့်ကိုဝင်ဆောင်မိခင်တယောက်ကခလေးမွေးနေတော့တည်တယ်ခလေးမွေးပြီးတဲ့အခါမှာတည်တယ်ဆိုလို့ရှိရင်ဝေကင်းစားကလေးလေးကမိခင်မရှိဘဲနဲ့ကြီးပြင်းရမှာဖြစ်တဲ့အတွက်ကြောင့်အဲ့ဒီကလေးလေးကပုံပေါ်ပြီးတော့ဒီကျမစွာဖွံ့ဖြိုးဖို့လမ်းကတော်တော်လေးကိုညှော့နေသွားတာကိုတွေ့ရတာရှိတယ်အခုမြန်မာနိုင်ငံအနေနဲ့မိခင်တည်နှောင်းရဆိုလို့ရှိရင်လူဦးရေနဲ့အိမ်ကျောင်းအရာတကောင်စီအရာဆိုရင်အရှင်မွေးတသိန်းမှာ182ယောက်တည်တယ်ဆိုတာတော်တော်မြင့်ပါတယ်
ဒီ9နှစ်ယောက်ကလေးငယ်တွေတည်ဆုံမှုမှာလေဒီတိုင်းဒေသကြီးနဲ့ပြည်နယ်အလိုက်ဆိုရင်ဘယ်နေရာတွေကအများဆုံးဖြစ်နေမလဲရှင်
အများဆုံးအမြင့်ဆုံးကတော့တိုင်းဒေသကြီးတွေမှာအီယာဝတီမကွေးအဲ့လိုဒေသတွေမှာပုံများတာကိုတွေ့ရတယ်ချင်းပြည်နယ်မှာလည်းများမယ်လို့သာပါတယ်
ဒါဆိုရင်ဒီသူတို့မှဒီနှုံးထားကြတော့ဘယ်လောက်ရှိနိုင်မလဲအန်ဒီ
ကလေးတစ်ထောင်မှာ82ယောက်တခြားဟိုမြင့်တဲ့တိုင်းဒေသကြီးတွေမှာဆိုရင်တရာကျော်ရာကြီးလည်းရှိနိုင်ပါတယ
်ကလေးမွေးဖွားနှုံးများနေတာဒီမွေးကင်းစားတို့နောက်ကလေးငယ်တွေတည်ဆုံတာနဲ့ဆက်နွယ်နေရလို့လဲပါတယ်ဆိုတော့အန်ဒီဘယ်လိုမျိုးဆက်နွယ်တာဖြစ်နိုင်မလဲအန်ဒ
ီဘယ်လိုဆက်နွယ်နိုင်လဲဆိုလို့ရှိရင်အထူးသဖြင့်ပေါ့နော်အခုလုံးလိုက်တဲ့ဒကောင်စင်းအရာဆိုလို့ရှိရင်15နှစ်ကနေပြီးတော့24နှစ်ကြာမှရှိတယ်လူငယ်အုပ်စုမှာကလေးမွေးဖွားနှုံးများလာတာကိုတွေ့ရတယ်တည်နှုံးကိုကြည့်လို့ရှိရင်လေ15နှစ်ကနေ19နှစ်ကြာမှရှိတဲ့လူငယ်တွေကကိုဝန်ဆောင်နဲ့ပတ်သက်နေတဲ့ဆိုးကျိုးတွေကိုခံစားနေရတော့တွေ့ရှိရတယ်ဒါရီကိုကြည့်ခြင်းအဖြစ်ပါတွေ့ရလဲဆိုလို့ရှိရင်မမျှော်မှန်းသေးဘဲနဲ့ကိုဝန်ဆောင်လိုက်ရပြီးတော့တပြက်တာရှော့တွေနဲ့လည်းဆက်ဆက်နေတယ်မိခင်တည်နှုံးကိုကြည့်လိုက်မယ်ဆိုလို့ရှိရင်ဒီတစ်ခါထွက်လာတဲ့ဒကောင်စင်းအရာဆိုရင်ကလေးမွေးပြီးမှမိခင်တည်ရဲ့နှုံးက38ရာခိုင်နှုန်းလောက်ရှိရတော့တွေ့ရအဲ့ဒါကိုကြည့်ခြင်းအဖြစ်ပါတွေ့ရလဲဆိုတော့မိခင်တည်ရခြင်းအကြောင်းရင်းနဲ့မှာကလေးကကိုခန္ဓာတွေကထွက်ပြီးတော့မှတွေးတုံပြီးတော့တည်ရဲ့နှုံးကတအားများတဲ့အတွက်ကြောင့်မိခင်ရဲ့ကိုခန္ဓာဟာအချိန်မတန်သေးဘူးကျမကြီးအပြည့်ဝမရှိတဲ့အချိန်မှာကလေးတွေကိုတယောက်နဲ့တယောက်နီးနီးကပ်ကပ်မွေးရဆိုလို့ရှိရင်သူတို့ကိုခန္ဓာကအင်းကျုံအားသူတို့ရဲ့တွေးအားနည်းနေတာတွေးထဲမှာရှိတဲ့တွေးတိတ်ဖို့လိုအပ်တဲ့ဗတိပစ္စည်းတွေကနည်းနေတာဒါကြောင့်မလို့အဓိကကိုဝင်ဆောင်မယ်ဆိုလို့ရှိရင်တကယ်လိုအပ်တဲ့အချိန်မှာတားဆက်ချပြီးတော့မှဆောင်ဖို့နော
်ဒီလိုမျိုးပေါ့ကလေးတေဆုံးမှုတွေဒီကိုဝင်ဆောင်မိခင်တေဆုံးမှုတွေကိုထိထိရောက်ဖြေရှင်းဖို့ဆိုရင်မြန်မာနိုင်ငံမှာဘာတွေလှုပ်ဆောင်ဖို့လိုအပ်နေမလဲရှင
်အရေးကြီးဆုံးကတော့အမျိုးသမီးတွေကသူတို့ရဲ့ဆုံးဖြတ်ချက်နဲ့သူတို့ပေါ့နော်သူတို့လိုချင်တဲ့အချိန်မှာကလေးမွေးဖို့ဆိုတာတားဆက်ချဖို့နီးလန်းတွေကိုတည်ရမယ်အန်တီတို့ကဘာကိုလာသမဂ္ဂလူဦးရေမုံတွေဖွဲ့ရဆိုရင်တစ်နှစ်တစ်နှစ်ကိုမြန်မာနိုင်ငံအစမရင်းနဲ့အကစားဝန်ကြီးဌာနအတွက်ကိုဒီတားဆက်ချဖို့စီးတွေပစ္စည်းမျိုးစုံကိုဝယ်ပြီးတော့ပံ့ပိုးပါတယ်အဲ့တော့ပြည်သူလူထုအနေနဲ့ကကျမရဲ့အသိပညာရှိရမယ်အရေးတွေးပြေဝရဲစီးပစ္စည်းရဖို့ဘယ်နေရာမှာအလကားရလဲဆိုတာလည်းသိဖို့လိုတယ်ဒါကြောင့်မလို့ပြည်သူလူထုကိုပညာပေးဖို့ကတအားအရေးကြီးသွားပြီဖြစ်ပါတယ
်အခုလက်ရှိအန်ဒီတို့ဒီအဖွဲ့ကနေထောက်ပံ့တဲ့စီးပစ္စည်းတွေကဘယ်နေရာတွေမှာအလကားသွားပြီးတော့ယူနိုင်မလဲအန်ဒီရနိုင်မလဲရှင
်ပြည်သူစေယုံနေပြည်သူစေပေးခန်းနေမှာရှိတယ် MSI Marie Stoke International လေကျမတို့ကပံ့ပိုးပါတယ် PSI လို့ခေါ်တဲ့ Population Service International သူတို့ရှိကနေမြန်မာနိုင်ငံအနှံ့ပြားမှာရှိတယ်ကျမရင်းနဲ့အကစားဝန်ကြီးဌာနရဲ့စီပေးခန်းနေမှာတော့အလကားရတယ်ခုန PSI MSI ကြတော့သူကဘေးနည်းနည်းပဲပေးရမယ်အရေးပြားအောင်မှထိုးတဲ့ implant ဆိုလို့ရှိရင်ပုဂ္ဂလိကဆေးကမှဆိုတသိန်းလောက်ကုန်ရင်ဒီ MSI PSI မှာဆိုလို့ရှိရင်1,000-2,000လောက်နဲ့ရနိုင်တယ်ပြည်သူကျမရင်းစီပေးခန်းနေမှာဆိုရင်တော့အလကားရနိုင်
အခုလိုအချိန်မေးဖြေကြပေးတာကျေးဇူးတင်ပါတယ်ရှင
်ကျေးဇူးတင်ပါတယ်